Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် February လ16ရက်နေ့ February လ19ရက်နေ့စနေနေ့မနေ့ပဲအတန်လွင့်အစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုင်းဒေသ3049နဲ့လိုက်တာမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ဒီကနေ့အစီအစဉ်တွေကိုတော့ကျွန်တော်ဇော်မိုးကျော်ကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ဒီကနေ့တင်ဆက်မယ့်အစီအစဉ်တွေထဲမှာကားတိုင်းလိုပဲသတင်းတွေကိုဥစွာတင်ပြပေးပါမယ်။နောက်တော့တာဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ရဲ့တရားရုံးအခြေအနေလူမျိုးလုံးတပ်ပြမှုနဲ့ဆွဆွဲခံထားရတဲ့ ICJ တရားရုံးကိုစစ်ကောင်စီကတက်မဲ့တဲ့တွင်ဒါအပြင် Cobra Go Thai American စီးရဲလက်ချင်းမှုစတင်တော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့အာနာသိန်းစစ်ကောင်စီတက်ခွင့်မရတဲ့တွင်ဒါရီအပြင် Russia Ukraine ရေးစားတဲ့တွင်တွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လင်းမှုစီစဉ်ထားပါရခင်ဗျာ
။လောင်ကျွဲနဲ့အင်ဂျီကဟိုအတိအကျမတိရပြီမဲ့တော်တော်များများကတော့ဒီဘရွာရဲ့ကျွန်တော်တို့60ရာခိုင်နှုန်း90ရာခိုင်နှုန်းလောက်ထိကျတော့အကုန်လုံးလောင်ကျွဲနဲ့
မန္တလေးတိုင်းနဲ့စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေကအရသားတွေကိုဖမ်းဆီးရိုက်နဲ့တပ်ပြတ်တာတွေနေအိမ်မီးရှို့တာတွေရှိနေပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းဒေသမှာမိတ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးတော့စစ်ဘေးရှောင်တချို့မိုင်းနေမိလို့သေဆုံးရတဲ့တဲ့င်းတွေလည်းကျွန်တော်ဒီကနေ့တင်ပြပေးပါအောင်မယ်။မုံမောက်ဖက်မှာလည်း KIA ကချင်တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။ဒါတွေကိုမကြာမီပဲကျွန်တော်တို့အပြည့်စုံတင်ပြပေးပါမယ်။အဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာပါ။အခုတော့နိုင်ငံတကာနဲ့မြန်မာကသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်ခင်ဗျာ။
အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတောက်ကြံနေမှာရုရှားကာကွယ်ရေးဝန်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးယူကရိန်းပြဿနာအတွက်စစ်ရှင်လျှော့ချဖို့အတွက်တောင်းဆိုခဲ့တယ်လို့ပန်တဂန်စစ်ဌာနချုပ်ကပြောပါတယ်။ရုရှားတို့အနေနဲ့ယူကရိန်းဝန်ကျင်မှာချထားတဲ့တပ်တွေကိုမိခင်တပ်တွေစီပြန်လွှတ်ပြီးတန်တမာရေးရဖြည့်ရှားတဲ့နည်းလမ်းနဲ့စစ်ရှင်လျှော့ချဖို့အတွက်ဝန်ကြီးအော့စတင်ကတောင်းဆိုခဲ့ကြောင်းပန်တဂန်ပြောခွင့်ရဂျွန်ကာဘီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားကနျူကလ িয়ার လက်နက်ကင်တပ်တွေနဲ့စီးရဲလက်ကျန်မှာဖြစ်ကြောင်းစနေနေ့ကကြေညာခဲ့တဲ့နောက်အခုလိုနိုင်ငံကာကွယ်ရေးဝန်ကြီးတွေဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။တိုက်ချင်းပစ်ပက်ထင်းဒုံးတွေမစ္စိုင်းဒုံးတွေပါဝင်တဲ့ဗက်ဆုံလက်ကျန်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကြီးကြပ်ဖို့ရှိကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းအခြေအနေနဲ့ပတ်သက်ပြီးရုရှားကိုတန်တမာရေးနည်းလမ်းနဲ့တားဆီးဖို့အတွက်ဆက်ပြီးကြိုးစားမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကတောက်ကြံနေညနေပိုင်းမှာအမေရိကန်ပြည်သူတွေကိုမိန်ကွန်းပြောကြမှာဖြစ်တဲ့အပြင်တောက်ကြံနေမှာပဲအတ္တလန်တိတ်သမုတ်တဲတစ်ဖက်တစ်ချက်နိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းယူကရိန်းအရေးဆွေးနွေးဖို့ရှိကြောင်းသမ္မတအင်ဗျူကပြောပါတယ်။ဥရောပအရှေ့ပိုင်းမှာရှိတဲ့အခုအနောက်နိုင်ငံတွေနဲ့မဟာမိတ်ဖြစ်လာတဲ့အရင်ဆိုဗစ်ပြည်ထောင်စုတွေကနိုင်ငံတွေမှာနေတိုးမဟာမိတ်တပ်ဖွဲ့ဝင်တချို့ချထားတာကိုပြန်ပြီးရုပ်သိမ်းမပေးရင်စီးရေးတုံ့ပြန်မှုတွေလုပ်မယ်လို့ရုရှားကချိန်ချောင်နေချိန်မှာပဲအနောက်နိုင်ငံခေါင်းဆောင်တွေနဲ့ရုရှားတို့ကြားတောက်ကြံနေမှာလဲအပြန်အလှန်ထိုးနှက်ပြောဆိုခဲ့ကြပါတယ်။ယူကရိန်းနိုင်ငံတဲကခွဲထွက်ပြီးလို့သူတို့ကိုသူတို့ကြေညာထားတဲ့ Donbass ကခေါင်းဆောင်တွေကဒေသခံတွေကိုဆစ်ဆောင်ကြဖို့အတွက်တောက်ကြံနေမှာပန်ကြားခဲ့ပါတယ်။လက်နက်ကိုင်တိုက်နိုင်သူတွေပါဝင်တိုက်ခိုက်ဖို့နဲ့မတိုက်နိုင်သူတွေကတော့ရုရှားနိုင်ငံတဲက Rostov on the Don မြို့ကလေးကိုရွှေ့ပြောင်းနေထိုင်ဖို့အဲ့ဒီမှာစမ်းတဲ့ရိတ်ကနဲ့နားခိုစရာပေးမှာဖြစ်ကြောင်းပြောပါတယ်။ဒေါစနက်ကောင်းဆောင်ဒက်နစ်ပိုရှီလင်ကတော့ယူကရိန်းသမ္မတဟာရှေ့တန်းမှာတပ်သားတွေချထားပြီးထိုးစစ်ဆင်ရေးအမိန့်ပေးဖို့အသင့်ဖြစ်နေတာကြောင့်ပြည်သူတွေရဲ့အသက်နဲ့ကျန်းမာရေးအတွက်အန္တရာယ်ရှိနေကြောင်းဒေသရင်းကထွက်ခွာမင်းဟာမဖြစ်မနေလိုက်နိုင်ရမယ့်အမိန့်ဖြစ်ကြောင်းသတင်းစာရှင်းပွဲမှာပြောကြားလိုက်တာပါအခုလိုတင်းဆောင်ဖို့တောင်းဆိုမှုဟာယူကရိန်းအစိုးရအတွက်ရောတီးခြားလစ်လာစောင့်ကြည့်နေသူတွေအတွက်ပါသတိပေးချက်လည်းဖြစ်လာပါတယ်ပိုလန်ကိုတောက်ကြံနေမှာတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ကတော့ယူကရိန်းကိုရုရှားချူကျော်ရင်တောင်းနေချီတဲ့ဒုက္ခတွေပိုလန်ကိုထွက်ပြေးလာနိုင်တယ်လို့သုံးသပ်ပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ချူကျော်မယ်ဆိုရင်ဥရောပဒေသတွေကြီးမားတဲ့ဘေးဒုက္ခနဲ့ကြုံလာရနိုင်တယ်လို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်က ဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လုံခြုံရေးညီလာခံမှာတရိပ်ပေးလိုက်ပါတယ
် With the concentration of Russian forces around Ukraine I am deeply concerned about heightened tensions and increased
Ukraine ပေါ်ဝင်ခြင်းကရုရှားတပ်တွေနဲ့ပတ်သက်ပြီးဖက်တော်ကိုစိုးရိမ်ပါတယ်ဒါကဥရောပဒေသမှာစစ်ရေးပဋိပက္ခဖြစ်လာဖို့တင်းမာမှုမြင့်မားလာတဲ့အနေအထားပါဒါမျိုးဖြစ်မလာနိုင်ဘူးလို့တော့ထင်ပါတယ်တကယ်လို့ဖြစ်လာရင်တော့ကြီးမားတဲ့ဘေးဒုက္ခတွေနဲ့ကြုံလာရနိုင်ပါတယ်လို့ပြောသွားတာပါဒီချိန်ရစီးအချိန်လျှော့ချဖို့အတွက်တကယ်လို့လုပ်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောပါတယ်စစ်ရှိန်လျှော့ချဖို့တန်တမာရေးနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ထပ်တလဲလဲတောင်းဆိုနေတဲ့အတွင်းမှုချုပ်ကတကယ်လို့စစ်ဖြစ်လာခဲ့ရင်ဒေသရင်းပျက်စီးဆုံးရှုံးမှုတွေနဲ့ဒေသခံပြည်သူတွေဒုက္ခကြုံရမယ်လို့လည်းသတိပေးလိုက်ပါတယ်ကမ္ဘာလုံခြုံရေးအခြေအနေဟာအခုအခါမှာပုံမိုးရှုပ်ထွေးလာနေတဲ့အပြင်စီးရီးခေတ်ဖြစ်တဲ့ဒုတိယကမ္ဘာစစ်ကြီးပြီးချိန်ကနေဆိုဗီယက်ပြည်အောင်စုပြိုကွဲခဲ့တဲ့1990ခုနှစ်အတွင်းအခြေအနေနဲ့ပိုးပြီးရှုပ်ထွေးတဲ့အနေအထားကိုရောက်နေပြီလို့လည်းပြောပါတယ်။အသက်9နှစ်အောက်ကလေးငယ်တွေအတွက်နှစ်ချိန်ထိုးဖို့လိုအပ်တဲ့ Pfizer BioNTech COVID-19 ကာဝယ်ဆေးဟာ Omicron COVID ပိုးကူးစက်မှုကိုထိထိရောက်ရောက်အကာအကွယ်ပေးနိုင်တာမတွေ့ရတဲ့အတွက်အချိန်ယူသုံးသပ်နေကြောင်းFDA American အစားအစာနဲ့စီဝါစီမံခန့်ဝေးဌာနကပြောဆိုချက်ကိုကိုးကားပြီးတောက်ချန်လေးက The Wall Street Journal မှာဖော်ပြထားပါတယ်။ဒီဆေးရဲ့အာဏိသင်နဲ့ပတ်သက်ပြီးဆက်လက်အချိန်ယူဆန်းသပ်မှုတွေလုပ်ဖို့ FDA ကရော Pfizer ကပါသဘောတူကြတယ်လို့လည်းပြောပါတယ်။ဒီချိန်ထဲမှာပဲဟောင်ကောင်မှာနေ့စဉ်ကူးစက်မှုနှုန်းထောင်ချီရှိနေပြီး COVID ကူးစက်မှုအခြေအနေဆိုးလာနေတဲ့အတွက်ဟောင်ကောင်အကြီးအကဲတွေရွေးကောက်ပွဲကိုနောက်ထပ်6လရွှေဆိုင်ကြောင်းတောက်ချန်လေးကအုတ်ချိုရင်မှုကယ်ရီလမ်ကကြေညာပါတယ်။အာဖရိကမှာတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေ mRNA COVID ကာကွယ်ဆေးတွေထုတ်နိုင်တဲ့နည်းပညာတွေကိုပထမဆုံးပေးရမယ့်နိုင်ငံတွေကတော့ Egypt, Kenya, Nigeria, Senegal, တောင်အာဖရိကနဲ့ Tunisia နိုင်ငံတွေဖြစ်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကတောက်ချန်လေး Brussels မှာကျင်းပတဲ့ဥရောပသမ္မတနဲ့အာဖရိကသမ္မတထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383တိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OAS စနေနေ့မနက်ဖြန်တန်လွင့်အစီအစဉ်တွေကိုဆက်လက်နားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုအတွေ့နယ်သာလန်နိုင်ငံ The Hague မြို့မှာပြုလုပ်မဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုကိုခုခံခြေပဖို့မြန်မာအာဏာသိမ်းစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့စစ်ကောင်စီကတောက်ချနေတယ်လို့ပြောဆိုပါတယ် ICJ နိုင်ငံတကာရာဇဝတ်မှုခုံရုံးကတက်ရောက်ခွင့်ပြုတဲ့အတွေ့ကိုယ်စားလှယ်အဖွဲ့ကိုစေလုံးမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ် NUG အစိုးရကတော့လူမှုကိုစားပြုမှုရှိတဲ့အတွက်တရားဝင်မှုရှိတာကြောင့်ကိုစားပြုဖြည့်ရှင်းခွင့်ပြုဖို့တောင်းဆိုခဲ့ပြီးပြင်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့ February 15ရက်နေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဦးကျော်မိုးထွန်းဦးဆောင်ပြီးသူနဲ့အတူလက်တွဲလှုပ်ဆောင်မဲ့ဥပဒေပညာရှင်အဖွဲ့အဖွဲ့စည်းကြောင်း NUG ယာယီသမရဒူဝါလရှိလာကကြေညာခဲ့ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်ခဲ့တဲ့အတွက်ဆိုကဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွတ်ဆွဲခဲ့တာပါရိုဟင်ဂျာ 83,000 ကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆွတ်ဆွဲထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုရိုဟင်ဂျာလူမျိုးဆိုတာကိုလည်းလက်မခံပါဘူးလာမယ့် February 22ရက်နေ့ကနေ28ရက်နေ့အထိ ICJ ခုံရုံးမှာကြားနာမှုလုပ်မှာဖြစ်ပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရခိုင်ခုခံမှုလမ်းကြောင်းဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခြင်းမရှိခဲ့ဘူးဆိုတဲ့လမ်းကြောင်းအတိုင်းဆက်လက်ခုခံသွားမယ်လို့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်2019ခုနှစ် ICJ ရုံးချိန်လုံးကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ဖြေရှင်းခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဆွဲချက်နဲ့ဆွဲဆိုထားတဲ့အမှုတွေတဲကရဟယင်900မှုနဲ့ပတ်သက်ပြီးဆွဲချက်9ခုတဲကနှစ်ခုကိုတောက်ကြနေကစစ်ဆေးခဲ့ကြောင်းတရားခွင်နဲ့နှိဆက်သူတွေကပြောဆိုပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကတရားလူပြတက်တဲ့တချို့ကိုကန့်ကွက်ခဲ့တာကြောင်း စစ်ဆေးနိုင်ခြင်းမရှိခဲ့တာဖြစ်ပြီးနောက်တစ်ပတ်တောက်ကြနေကြမှလူပြတက်တဲ့တွေကိုလက်ခံသင့်မခံသင့်တရားရုံးကကြားနာမယ်လို့လည်းပြောဆိုပါတယ်။နေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာဒေါကင်တီဖောင်ဒေးရှင်းနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အာဂတိလိုက်စားမှုတွေကိုတော့ဒီတစ်ပတ်မှာစစ်ဆေးခြင်းမရှိဘဲနောက်တစ်ပတ်တောက်ကြနေမှယုံကြည်ပေးထားပါတယ်။နေပြည်တော်ကလာရောက်တော့မြေနဲ့အိမ်ကိစ္စအတွက်တရားလိုပြတက်တဲ့တူကိုစစ်ဆေးဖို့ရှိတယ်လို့တရားရုံးနဲ့နှိစပ်သူကဆိုပါတယ်။ဒေါကင်တီဖောင်ဒေးရှင်းအတွက်စီးပွားရေးသမားတအူးထံကဒေါ်လာ5သိန်းခွဲရယူခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့မကြသေးမီကစစ်ကောင်စီကနေပြည်တော်ရဲစခန်းတစ်ခုမှာဒေါအောင်ဆန်းစုကြည်ကိုထပ်မံအမှုဖွင့်တိုင်ကြားခဲ့ပေမဲ့တရားရုံးကတော့ရောက်မလာသေးပါဘူး။လောလောဆယ်အထိဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ချခံထားရပြီးနောက်ထပ်အာဂရိမှု17မှုနိုင်ငံတော်လျှို့ဝှက်ချက်မှုတမှုနဲ့ဆက်လက်တရားရင်ဆိုင်နေရပါတယ်မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံကန္တနာပူရီထော့ခ်ရနောင်းနဲ့ချင်းရိုင်းစတဲ့ပြည်နယ်တွေကစက်ရုံအလုပ်ယုံတွေစိုက်ခင်းတွေမှာအလုပ်သမားလိုအပ်နေတဲ့အတွက်မြန်မာနိုင်ငံကအလုပ်သမားတွေကိုနိုင်ငံကူးစာအုပ်မပါဘဲတရားဝင်နေဆက်ဖြတ်ကျော်လက်မှတ်နဲ့လက်ခံမဲ့အစီအစဉ်ကိုအလုပ်သမားရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်ထိုင်းအလုသမားဝန်ကြီးဌာနရဲ့မကြသေးခင်ကဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကအလုသမားတွေအတွက်အကျိုးရှိနိုင်တယ်လို့ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်က VOA ကိုပြောဆိုပါတယ်
။သူကလုပ်သားတွေလိုအပ်နေတဲ့အနေအထားဆိုတော့သူကအလွယ်ကူဆုံးဖြစ်အောင်အမှုစစ်နေတဲ့ဆိုတော့အများကြီးအချိန်ယူနေအောင်ပဲညင်းညင်းဆန်ဆန်နဲ့လုပ်သားကိုဖြစ်တင်းနိုင်ဖို့သူကွန်ထရိုးလုပ်မှုတွေဖြစ်အများပြန်လည်ထော်ထုတ်နိုင်ဖို့အတွက်သူကမှတ်သားကိုဆုံးဖြတ်တဲ့တယ်လို့ကျွန်တော်သုံးသပ်ပါတယ်ဟုတ်ကဲ့။
နိုင်ငံကူးစာအုပ်အထောက်အထားမလုပ်ပေမဲ့အလုသမားတွေအနေနဲ့ကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးထားပြီးဖြစ်ကြောင်းအထောက်အထားပြသရမှာဖြစ်သလိုထိုင်းနိုင်ငံမှာကွာရန်တင်းဝင်ရပြီးသီးခြားခွဲနေထိုင်ရမှာဖြစ်ပြီးကိုဗစ်ရောဂါပိုးရှိမရှိထပ်မံစစ်ဆေးခံရမှာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာနေဆင်ပြုလုပ်နေကြကောဘရာဂူရွှေမွေဟောက်အမေရိကန်ထိုင်းပူးတွဲစစ်ရေးလေ့ကျင့်မှုကိုမနက်ဖြန်တနင်္ဂနွေနေ့မှာစတင်ပြုလုပ်ဖို့ရှိပါတယ်။ကိုဗစ်ကာယောဂါကြောင့်ပါဝင်တဲ့တိုက်အင်အားကိုရှော့ချထားပေမဲ့ဒီစီရေးလေ့ကျင့်မှုဟာတရုတ်နဲ့အပိုင်နေတဲ့အမေရိကန်အတွက်အာရှဒေသတွင်သူ့ရဲ့မဟာမိတ်အင်အားကိုပြသဖို့အရေးပါတယ်လို့ထိုင်းနိုင်ငံအတွက်လည်းအမေရိကန်နဲ့စီရေးချိတ်ဆက်ထားနိုင်မှုအတွက်အရေးပါပါတယ်။ဒီနိုင်ငံစီရေးလေ့ကျင့်မှုဟာလူသားချင်းစာနာမှုအထောက်အကူပေးတဲ့ကိစ္စတွေအတွက်ကြဲကြဲပြန့်ပြန့်ပါဝင်မှာဖြစ်ပြီးမတ်လ9ရက်နေ့အထိလေ့ကျင့်သွားပါမယ်။အမေရိကန်စစ်သား1,000ကျော်ပါဝင်မှာဖြစ်ပြီးထိုင်းစစ်သား2000ပါဝင်ပါမယ်။တရုတ်ကလည်းပါဝင်မှာဖြစ်သလိုအိန္ဒိယ၊အင်ဒိုနီးရှား၊တောင်ကိုရီးယားနဲ့ဩစတြေးလျတပ်တွေလည်းပါဝင်ပါမယ်။အရင်ကမြန်မာကတပ်တွေလည်းလေးလာသူအဖြစ်တရားခွင့်ရခဲ့ပေမဲ့ပြီးခဲ့တဲ့2020ခုနှစ်အရသာအစိုးရကိုအာဏာသိမ်းခဲ့တဲ့အတွက်တရားခွင့်မရပါဘူး။မြန်မာနိုင်ငံကစစ်တပ်ရဲ့အာဏာသိမ်းမှုအပေါ်အမေရိကန်ကအပြင်းအထန်ရှုံးချထားပါတယ်။မြန်မာတဲ့ကဘာကတင်းနေကိုကျွန်တော်နဲ့ဒေါက်ခင်မျိုးသက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာပြည်ကအခြေအနေတွေအချို့အခြေအနေတွေကိုကျွန်တော်တို့ဆက်လက်ပြီးပြောပြပေးပါအောင်မယ်မန္တလေးတိုင်းမြင်းချံမျိုးနယ်တဲကညောင်တို့ကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုက်နှက်လို့ရွာသားနှစ်ဦးတေဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်တချိန်တည်းမှာပဲစကိုင်းတိုင်းဒေသကြီးတဲက6ဦးကြီးကျေးရွာမှာစစ်တပ်ကနယ်မြေရှင်းလင်းစဉ်နေအိမ်နေမိရှုခံခဲ့ရတဲ့အတွက်တော်တော်များများမိလောက်ပျက်စီးခဲ့ပါတယ်။ရန်ကုန်ကတင်ပြပေးထားတဲ့သတင်းကိုကိုရဲမုံကဆက်ပြောပြပါလိမ့်မယ်
။မန္တလေးတိုင်းငင်းကြံမြို့နယ်တဲ့စစ်ကောင်စီတပ်တွေတက်ဆွဲထားတဲ့ညောင်တူကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုင်းနှက်လို့အမျိုးသားနှစ်ဦးသေဆုံးခဲ့ပါတယ်။ရွာထဲမှာလွန်ခဲ့တဲ့2လလောက်ထဲကစစ်တပ်ကတက်ဆွဲထားပြီးရွာသားတွေကိုနိုင်ထက်စီနေလုပ်နေတာဖြစ်တယ်လို့ရွာကန်တွေကပြောပါတယ်။ဖေဖော်ဝါရီလ18ရက်ကြတဲ့ပရိနေကတော့ပြင်းပြင်းထန်ထန်အရိုက်ခံရသူ2ယောက်တိုက်ဆုံးသွားတယ်လို့ညောင်တူကျေးရွာသားတို့ကအခုလိုပြောပြပါဗျ။ဟ
ိုကြောင့်ရိုင်းနေတဲ့ဆိုရွာကနေပြီးတော့ပြုတ်ပေါ်ကတော့အုပ်ကြီးကြီးတွေကနေပြီးရှုလာပေါ်ကသူတို့ရိုက်တကြင်တော့ပေါ်ကသူတို့ဘူးဘူးအောင်တိုက်တော့ဒီလူတွေဒါလို့တွေပါညာလေသူရိုက်ပြီးပါပါညာအကူကြီးတော့လို့သူတို့ရိုက်ခံရတာပဲ။တဲကျွာလုံးကြားသူကရွာမှာအလောက်မရှိဘူးလားဒီလူကြီးကသားတွေပဲ
။ဖေဖော်ဝါရီလ18ရက်နေ့ကပဲငင်းကြံမျိုးနယ်တဲကစာချူကျေးရွာမှာလဲ NLD ပါတီဝင်3ဦးနဲ့ကျေးရွာသား၃ဦးကိုစစ်ကောင်စီတပ်တွေလာရောက်ဖမ်းဆီးသွားပါတယ်။ရင်းကျက်မြို့မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကမကြာခဏနေအိမ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးရပြီးပြစ်လုပ်ပြီး PDF တွေနဲ့ဆက်သွယ်တယ်ဆိုပြီး နေအိမ်တွေကိုချိတ်ပိတ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာပြီးမကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့သခိုင်းတိုင်းရင်းမပင်ခရိုင်ပလဲမျိုးကချောင်းကြီးကျွရမှာတော့စစ်တပ်ကဖေဖော်ဝါရီ18ရက်တောက်ကြနေမနေ့ပိုင်းမှာနေမြေရှင်းလင်းစဉ်နေအိမ်ရနဲ့ချီမီးလောင်ကျွမ်းခဲ့ပါတယ်။ချောင်းဦးကြီးကျွရနဲ့နှမိုင်နာဝေးပြီးစစ်ကောင်စီတပ်ဆွဲထားတဲ့ဇီးပြူကုံကျွရကိုဒေသခံကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်အခုလိုချောင်းကြီးရဘက်ကိုနေမြေရှင်းနေနေတာဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ်
။အင်ဂျီကလူရွာကဟိုကွက်ပစ်တွေပါရုံထွက်တာဆိုရင်အင်ဂျီရဲ့လက်ရှိအနေထားက400နဲ့500ကျန်မှာအင်ဂျီကတူတူရှိတဲ့အင်ဂျီပေါ့အခုတော်တော်များများကတော့ဒီလောင်ကျွမ်းတဲ့အင်ဂျီကဟိုအတိအကျမတိရပါမယ်။တော်တော်များများကတော့ဒီရွာရဲ့ကျွန်တော်တို့600ခိုင်နှုန်း900ခိုင်နှုန်းလောက်ထိကျတော့အကုန်လုံးလောင်ကျွမ်းနေပြီဖြစ်တယ
်။အနီးကဇီးပြုံကုန်းကျွာမှာစစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲချိန်ကစလို့ချောင်းကြီးကျွာသားဒေသခံတွေကျွာကနေတိမ်းရှောင်နေကြရတာကြောင့်လူထိခိုက်တော့မရှိပါဘူးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့ပလဲနေတဲ့မှာ2022ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်ကစလို့ကြီးရွာ6ရွာကနေအိမ်2000ကျော်စစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ချောင်းကြီးကျွာမီးလောင်မှုအပြင်နေအိမ်ရန်နဲ့ချီမီးလောင်ဖျက်ဆီးခံခဲ့ရတဲ့မွေးတုံပန်းရွာစတဲ့ကြီးရွာရဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်ထိသတင်းတရားသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကအခြေအနေတွေကိုကိုရဲမွန်ပြောပြသွားတာပါဆက်လက်ပြီးတော့စစ်ပွဲတွေဖြစ်ပွားနေတဲ့မြန်မာပြည်ရှေးမြောက်ဘက်ကအခြေအနေကိုပြောပြပါအောင်မယ်ကချင်ပြည်နယ်မုံမောက်မြို့နေမှာစစ်ကောင်စီတပ်နဲ့ကချင် KIA တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အနီးအနားရပ်ကွက်နဲ့ကြီးရွာတွေကပြည်သူ300ကျော်လောက်မုံမောက်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်လာရတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရန်ကုန်ကစူးစီးပေးပို့ထားတဲ့ဒီအခြေအနေတွေကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပါလိမ့်မယ်
။ကချင်ပြည်နယ်မိုးမောက်မြို့အနီးမှာကြာတာပလေးနေနေလေပိုင်းကစစ်ကောင်စီတပ်နဲ့ကချင်တိုင်းရင်းသားလက်နက်ကိုင် KIA အဖွဲ့တို့တိုက်ပွဲတစ်နာရီကျော်ကြာဖြစ်ပွားခဲ့ပါတယ်။မိုးမောက်မြို့ကနေမြေကြီးနားဘက်အထွက်ခါနိုင်ရက်ကွက်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ300ကျော်မိုးမောက်မြို့ကဖျားကျောင်းတွေရှိရာကိုတိမ်းရှောင်လာခဲ့ကြတယ်လို့ဒေသခံကူညီသူတဦးက VOA ကိုပြောပါတယ်။
မမမြို့မှာပါအကွယ်ကြီးချလာတဲ့အဲ့အကွေမှာဖြစ်ကြတာပေါ့အဲသိန်းချောင်တဲ့လူတွေလည်းစနတ်ကကြတော့ဟိုဘက်ကစစ်ကြောင်းဒီဘက်ကစစ်ကြောင်းနေနေတဲ့ခါကျတော့လည်းလည်းလုံချုံနဲ့ခင်ပြီးကြည်ပြီးရှိဆိုတော့ကြည်ပြီးရှိရှားကြောင်းကလာခိုးလို့ကြတာတော့အာစီကလည်းအာစီရှားကြောင်းကလာခိုးလို့ကြတာပေါ့အခု7နှစ်ကြီးတော့300ကျော်ပေါ့အခုဒီရနေဘိုင်းမှာလည်းဟိုဘက်ကလှုပ်ရှားတော့ကြည့်ပြီးပြန်တော်လိုက်ကျန်လာလိုက်တော့အခုအခြေအနေကအခုချိန်ကြီးတော့140ရောက်တော့ရှိသေးတော့ကြက်မင်းကအချင်းချင်းပြတ်ချင်တော့ပြောက်တော့ကြည့်ရအဲ့50ကျော်တော့ကြည့်ပဲကြည့်ရကောင်းချက်မှသာလို့ပြောပ
ါသူပြောတဲ့340ကျော်ဟာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဘုရားရှင်ကိုကြောင်းမှလောလောဆယ်ခိုလုံးနေသူတွေစီရင်ဖြစ်ပြီး RC ဘုရားကျောင်းကစီရင်နဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံးနေတဲ့စီရင်ကိုတော့မသိရသေးဘူးလို့ပြောပါတယ်စစ်ပြေးဒုက္ခတွေအများစုဟာတိုက်ပွဲတွေငြိမ်သက်နေချိန်မှာနေရပြန်ဖို့ပြင်ဆင်ခဲ့ပေမဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေရှိတာကြောင့်ရောတိုက်ခိုက်နေတဲ့နှစ်ဖက်လုံးကတိမ်းရှောင်ကြဖို့တိုက်တွန်းတာတွေကြောင့်ရောနေရမပြန်နိုင်ကြသေးပါဘူး KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပြပါတယ်
အမနေ့ကတနင်္လာနေ့တစ်ခါနဲ့အစ်တို့ရင်တိုက်ပွဲဖြစ်တဲ့ဆိုတာတော့ပဲကြားပါတယ်အဲ့တော့ဖြစ်ပါတယ်ဟုတ်ကျွန်တော်တို့ဒီ KO တွေရှိတဲ့တပ်တွေမှာပေါ့နော်အဲတို့ကစစ်ကြောင်းတော့တော့မဟုတ်ပါဘူးလှုပ်ရှားတာပေါ့တို့ကနေမဲ့လှုပ်ရှားတဲ့ပုံစံနဲ့ပြစ်လာတာကိုတို့ကအခုကတက်ပွဲဖြစ်တဲ့တက်ပွဲဖြစ်ပါတယ်မနေ့ကနော်မုံမော့ပါအဲတက်စတုံးကကြီးကဲဒီဇင်းရောမရဘူးခင်ဗျာဒီနေ့ရောတက်ပွဲရှိဘူး
ကချင်ပြည်နယ်မိုးမောက်မြို့အတွင်းမှာပြီးခဲ့တဲ့နှစ်မတ်လကစစ်ကောင်စီတပ်နဲ့ KIA အဖွဲ့တို့တိုက်ပွဲတွေပြင်းထန်ခဲ့ကြပါတယ်။၃လနီးပါးပြင်းပြင်းထန်ထန်တိုက်ပွဲတွေအတွင်းမှာကုံလော်စီဟတ်မြို့တစ်စတဲ့ကျေးရွာ၁၂ရွာကဒေသခံ9000ကျော်ဟာဗမော်မိုးမောက်စတဲ့မြို့တွေမှာတွားရောက်တိမ်းရှောင်နေကြရပါတယ်။ပြစ်ခတ်မှုကြောင့်တန်ဃာတော်တစ်ပါးနဲ့အရတားပြည်သူ၈ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ။
မြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်ကအချင်းလေးတချို့ကိုကိုခင်မောင်စုံမင်းပြောပြသွားတာပါဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းမြောက်ဒေသရှမ်းပြည်ဘက်ကအချင်းလေးကိုဆက်ပါအောင်မယ်ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကစစ်ကောင်စီတပ်နဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့မိုင်းရော တိုင်းနယ်ဒေသခံတချို့ကြာသပတေးနေ့ကနေရာပြောင်းစင်မှာမိုင်းနေပြီလို့ကလေးတယောက်အပါအဝင်၃ယောက်သေဆုံးခဲ့ပြီးတော့၅ယောက်ဒဏ်ရာရရှိခဲ့ပါတယ်။ရန်ကုန်ကနေပြို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြောပြပါဦးမယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့နယ်မိုင်းရော်တိုင်းနယ်အတွင်စစ်ကောင်စီတပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားအခုသတင်းပတ်အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတချို့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ဖေဖော်ဝါရီလ၁၄ရက်နေ့ကမိုင်းရော်တိုင်းနယ်တဲကပန်တပြေကျွော်အုပ်စုနဲ့လွယ်ဆက်တော်ကျွော်အုပ်စုဘက်မှတိုက်ပွဲပြင်းထန်ခဲ့သလိုလုံတက်ရွာ၊ပါမုံရွာ၊ပန်ကိတ်အွန်ရွာ၊လက်တက်ကျွော်အစရှိတဲ့ကျွော်တွေကရွာသူရွာသား800ကျော်လောက်ဟာမိုင်းရော်ကျွော်ဘက်ကိုလာရောက်ခိုလုံခဲ့ကြပါတယ်။ဒီအပိုင်းတိုက်ပွဲတွေပြန်ငြိမ်သွားလို့စစ်ပြေးဒုက္ခတဲ့တချို့နေရပြန်ကြတဲ့အခါမှာဝမ်လုံတက်နဲ့ပန်နန်းကျွော်ကြားမှာမိုင်းနှင်းမိခဲ့ကြပါတယ်။ကလေးတယောက်နဲ့အမျိုးသမီးနှစ်ယောက်သေဆုံးသွားခဲ့တယ်လို့မိုင်းရော့ဒေတာခန်နန်းရင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ဒီမှာရှမ်းခါနဲ့9 9 9 9
မိုင်းရော့ကနေအိမ်ပြန်လာမှမိုင်းနေမိတယ်နှစ်ယောက်ကပွဲချင်းပြီးသေးတယ်နှစ်ယောက်လုံးကအမျိုးသမီးတွေတက်ငန်းနှစ်ကလေးတယောက်လည်းမိုင်းရော့ဆေးရုံရောက်တော့တည်သွားတယ်မိန်းကလေးပဲတန်ရရတဲ့9ယောက်လာရှိုးဆေးရုံမှာအခုအမျိုးသားတယောက်နဲ့အမျိုးသမီး4ယောက်ပါအချို့ကခြေတောင်မှထိတယ်အချို့ကဘိုင်းမှထိတယ်
တိုက်ပွဲတွေဖြစ်ခဲ့လို့ဘေးလွတ်ရာထွက်ပြေးခဲ့ရသူ800လောက်ရှိခဲ့တယ်လို့ရှမ်းတန်တော်စင်သတင်းဌာနအက်ဒီတာနမ်ဟွန်ကပြောပါတယ
်အဲမိုင်းရော်တိုက်ရဲ့အရှိတ်ဖက်ဒေမန်ကြော်လောက်မှရှိတဲ့ပန်ကင်းလုံးပန်ကင်းအွန်ဆိုတဲ့အရှိတ်ဖက်မြန်မာစစ်တပ်နဲ့မြန်မာနိုင်ငံကမတော်နဲ့သူကတိုက်ပွဲဖြစ်တယ်ဒီတက်ခဏီကဒီစေဖော်လာ14ရက်နေ့ညကလေးဆောင်လာကြတာမင်းရောမျိုးကိုဒီလိုဆောင်လာကြတယ်အညာက300လောက်ရောက်တယ်နောက်15ရက်နေ့မနေ့ကျတော့နောက်ထပ်900လောက်ထပ်ထွက်ရလာတယ်အဲ့ဒီစစ်ဆောင်တွေကဒီမင်းရောထဲမှာနေနေတာက3ရက်လောက်ကျတော့တကယ်ငြိမ်းသွားပြီဆိုတာကျတော့သူကပြန်သွားကြတာမင်းရောပြန်သွားတဲ့အချိန်မှာဒီမင်းရောရဲ့အခြေထက်အလုံးတက်လာအလုံးကြရင်သူမင်းမင်းကနေနေတာ
မိုင်းပောက်ခွဲချိန်အတွင်းစစ်ပြေးဒုက္ခတဲ့အမျိုးသမီး2ဦးနဲ့ကလေးငယ်2ဦးစုစုပေါင်း3ဦးသေဆုံးခဲ့ပြီးအမျိုးသား2ဦးနဲ့အမျိုးသမီး4ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူ5ဦးအနက်ကဒဏ်ရာပြင်းထန်တဲ့2ဦးမှာကိုဗစ်ရောဂါကူးစက်နေကြောင်းစစ်ဆေးတွေးရှိရတဲ့အတွက်လာရှိုးမြို့ဆေးရုံကနေစစ်ဆေးရုံကိုပြောင်းရွှေ့ကူးသပေးနေတယ်လို့လာရှိုးမြို့ကျန်းမာရေးဝန်ထမ်း2ဦးကပြောဆိုပါတယ်။
ကျွန်တော်ဒီလာရှိုးဆေးရုံကြီးဟာခွဲစစ်တောင်းကနေပြီးတော့ကိုဗစ် first wave လို့ဆိုပြီးတော့အဲ့ဒီခွဲစစ်တောင်းကြာရေးပို့ပြီးတော့ OPD ဝင်ပြီးမှပဲစစ်ဆေးရုံပို့လိုက်ပါတယ်။နှစ်ယောက်ပြ
တိုင်းရင်းသားလက်နက်ကိုင်တွေဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တအန်းပလောင်လွတ်မြောက်ရေးတပ်မတော် TNLA ကိုကန့်တပ်မတော် MNDAA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တို့အခြေပြုလှုပ်ရှားနေကြပြီးအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့မကြာခဏတိုက်ပွဲဖြစ်ပွားနေကြပါတယ်ဒီရက်စနေနေ့မနက်ဖက်ဒါလင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်စစ်ပွဲတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေအပြီးမှာတော့မြန်မာနိုင်ငံကကျန်းမာရေးအခြေအနေတချို့ကိုပြောပြပေးပါအောင်မယ်မြန်မာနိုင်ငံကျန်းမာရေးဌာနရဲ့ဖေဖော်ဝါရီလ17ရက်နေ့ည8နာရီထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာ3000ကျော်အထိမြင့်တက်လာနေပါတယ်အိုမီကရွန်ကိုဗစ်ကူးစက်သူတွေလည်းပိုမိုများလာနေပါတယ်ကျန်းမာရေးဌာနစီးရင်အရကိုဗစ်အတည်ပြုလူနာကူးစက်သူအများဆုံးကရန်ကုန်တိုင်းမှာဖြစ်နေပါတယ်ဒီအချင်းဒီရင်နဲ့ပတ်သက်ပြီးတော့ရန်ကုန်ကပြေးပို့လာတဲ့သတင်းကိုကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းငြိမ်သွားချိန်နေ့စဉ်အတည်ပြုလူနာအရေအတွက်10ကနန်းထိရော့ကျသွားပေမဲ့တောက်ကြနေ့ကအတည်ပြုလူနာ3058ယောက်အထိပြန်တိုးလာပါတယ်။ရန်ကုန်ပြည်သူ့စေယုံကြီးမှာယောဂါကုသပေးနေတဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတချို့ကိုဗစ်ကူးစက်ခံရလို့အထွေထွေအထူးကုသမားတော်ဌာန၊ကင်ဆာကုသရေးဌာနအပါအဝင်စေကူတာရေးဌာနတချို့ဖေဖော်ဝါရီ25ရက်နေ့အထိယာယီပိတ်ထားတယ်လို့ဖေဖော်ဝါရီ14ရက်ကအတည်ပြုထုတ်ပြန်ထားပါတယ်။ ကျမအီထန်နာရဲ့ထုတ်ပြန်ချက်တွေအရကိုဗစ်အတည်ပြုလူနာအများဆုံးတွေ့ရှိတာကရန်ကုန်တိုင်းထဲမှာဖြစ်ပါတယ်။လန်တာယာမြို့နယ်မှာကူးစက်သူအများဆုံးဖြစ်နေပါတယ်။နိုင်ငံသားပြန်နေတဲ့ကစစ်ဆေးတွေ့ရှိတဲ့ကိုဗစ်အတည်ပြုလူနာတချို့ကိုလန်တာယာမြို့မှာဖွင့်နေထားတဲ့ကိုဗစ်စင်တာမှာထားရကြောင်းစီးရင်အရလူနာဦးရေအများဆုံးဖြစ်နေတာလို့လန်တာယာမြို့နယ်အခြေစိုက်ပရာဟိတအဖွဲ့တာဝန်ခံတဦးကပ
ก็ไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่าเราไม่ใช่ว่
ကိုဗစ်အတီးပြူလူနာတွေကကိုယ့်ရဲ့နေအိမ်မှာတည်တဲ့နေထိုင်လို့ရတဲ့သူကိုနေအိမ်မှာသာထားပြီးနေရာအခက်အခဲရှိသူတွေကိုမြို့နယ်ကသာသနာဗိမာန်တွေမှာတည်ကြခွဲရတယ်လို့သိရပါတယ်။ကိုဗစ်လက္ခဏာခံစားရတဲ့လူနာဆိုရင်တော့မြို့နယ်ပြည်သူဆေးရုံမှာထားတယ်လို့ပြောပါတယ်။ကိုဗစ်အတီးပြူလူနာတွေကိုယောဂလက္ခဏာမရှိသူတွေနဲ့တာမန်ဓမ္မမဟုတ်အသင့်တဲ့ယောဂလက္ခဏာရှိတဲ့လူတွေပါဝင် ပြင်းထန်တဲ့ယောဂလက္ခဏာရှိတဲ့လူနာဆိုပြီးကျန်းမာရေးဌာနကအဆင့်ခွဲသတ်မှတ်ထားပါတယ်။လူနာတွေရဲ့ယောဂအခြေအနေပေါ်မူတည်ပြီးသီးခြားထားကုသမှုပေးနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ရန်ကုန်တိုင်းလှေကူးမြို့နယ်မှာလူနာတွေရဲ့ယောဂလက္ခဏာပေါ်မူတည်ပြီးကုသမှုပေးနေတယ်လို့မြို့နယ်ကျန်းမာရေးဦးစီးမှုကအခုလိုပြောပါတယ်။
ဒီဒီလိုနေရာကဘယ်နိုင်ငံကပါရှင်ဆေးရနဲ့တမတာတဲ့တိုင်းမျိုးနော်သူယောဂလက္ခဏာခံစားရပြီးတော့ပေါ်စစ်တစ်ဖြစ်ရင်တော့ကျွန်တော်တို့လက်ယူဆေးရုံမှာထားတာပေါ့လက်ယူဆေးရုံကနေပြီးတော့အရေးကြီးလို့ရှိရင်တော့တိုင်းကိုတင်ပြပြီးတော့ ဖြစ်နိုင်တယ်ဆိုလို့ရှိရင်ပေါ့နော်အုပ်ချုပ်ရေးမှုကျွန်တော်တို့တရင်ဖို့လေဆက်သွဲအုပ်ချုပ်ရေးမှုကနေပြီးတော့သူတို့တွေအမှန်တကယ်နေနိုင်တယ်ဆိုတဲ့ထောက်ခံကပေးရင်ဆက်သွဲအုပ်ချုပ်ရေးမှုကိုလည်းဆုံးကြည့်ခိုင်းလို့တော့သူတို့အိမ်မှာဟုံးအိုက်ဆိုလေးရှင်းထားတယ်ကျွန်တော်တို့ကတနည်းတော့နှစ်ခါတရင်ဖို့ခိုင်းတာပေါ့နော်တော်တော်များတော့စီးရီးယားမဖြစ်ဘဲနဲ့အားလုံးအေးအေးဆေးဆေးနဲ
Omicron Gusamugo, the Rita Gagwe, Tenelo, Jamai Tawan Shiduriga, the Ribinibare, Kayoga Gagwe in Ilanego, the Udiao Chenziga Sabi, Alone Lina Mesoyen, Gusa Kayadu, Uye, Yoja Lana and Delo, Legumune, Jamai, Uzi Muga, Piovare.
อันนี้ว่าสิ่งที่เราไล่หน้าจากในโซเชียลเนาะโอ้ดีนารู้ยินเลยโจจานาในมาเลยฉะนั้นเราดีเลยวิมาเลยเข้าเวสีอัตโนมัติทุกปีฮานายนี่สิ่งที่เราไล่หน้าไปเลยยี่จีอะไรสิ่งที่เราไล่หน้าไปจ้ารู้ดีเอาชิ้นดีเอ่อโบราณเลยยี่จีเลยที่เอาชิ้นดีเอ่อสิ่งที่เราไล่หน้าไปช่วยเด็กคนสี่อะไรไล่วิโอโลกสิ่งที่เราไล่วิโอโอวิโอโกเวสิ่งที่เราไล่หน้าไปในไทยนารีก็เนาะตาลีริวกองอุปนิสัยเลยเนาะเลยโจจานาในมาเนี่ย
กายโยกากาเวนั้นบุเนโยกากุศลขันยาวิสุยเล่คู่กันนั้นส่วนสิบโกวิโยกากาเวซีลูไรมาพิมันในทูราเตนเอลูจามาอีปิญญาชินิกาไตโดนีลาวะมีวันงั้นมากูวิกาเวซีเจงบีทูบิดูลูเย่นั่นแสดงนั่นจะสิเดลูจามาอีธนากาสิ่งทุกอย่างทาวาเร่แต่ช่วงนี้กูสิ่งนั้นกูข้าจิงเวเบบีกูวิกาเวซีอาฟีกูวิกาเวซีรีทูราจาวาเร่ขึ้นมั้ย
ดากระโดดยามานี้มาคุยกับกูเสมอเช่นนี้เนี่ยพัฒนาไปแล้วยังว่าพี่ผู้ทารุณแสดงกูคุณยังไม่ยังว่าเปรียบเทียบตัวเราว่าวิวเอสเนี่ยมันเป็นตันเรื่องซีซันกูเสร็จจิ้งหน้าต่อด้านสินยาระบักเนี่ยวิวเอเมริกันได้ยุติในวิดีโอทอลเลมูริกูเนี่ยเซอเมริกันที่อังกฤษวอชิงตันยูโรกันนี่ได้ยัยทอลเลนเทนเซปินิมาเอง จะมารู้วิวเอ็มมาว่าอินเทอร์เน็ตสามีน่าพิเศษเพิ่มอีสต์ดอทวิวเอ็มนิวส์ดอทคอมมาเลยจิ้งชูน่าสินายมาเองวิวเอ็มมาอินเทอร์เน็ตสามีน่ากูเว้นจิโลไม่ยานอ่ะแต่ฉันน่าวนิลันนี่เนี่ยเว้นจิโลยาวไปไอ้น่าแทนนิลันนี่กูยาวสุดสายฟอนเล่บีไอทีดอทเอลวันสแลชทรีซิกซ์เอฟเอพีเอฟเอเนี่ยแอนลิงก์ชุดเดแอนลิงก์ดอทคอมสแลชดาวน์โหลดสุดเว็บไซต์สาวีมาแอปพลิเคชันยาอยู่ในมาเองเนาะ
ฟิวเอเมริกันแต่ยังยุติในวิดีโอทอลเลนเจติกูยามาบิดูเรซี่ยังพบเป็นหนังบุเซนีจูเวนิบาลิเช่
Mengalabakna, few yes and in a bet, Dalin, season ago, Lino Mida Dons and Nick, Lino Mida Liza Kune, Lila Mida Dia, Kuzia Dugani, Daya Sella, Tolinivare, Guru Chanaru, Bazin Canari good in Sepo, Chain Chayao Labi, Piparakna.
Cracked in it, Timmy, dear old lady don't wait. Now by my daughter, do you move it over? Doesn't be my way you roll it. So losing my environment, a game account, Tina Valley.
Majami told him that they banned Nipina seats in Emma, Shabba Tatu, Jango, Dancing Abame, Dabi, and Bazintin, Sandyja, and Mutami seats in there. Tudas only American Queen seats in Nigolet and said people, Pinsin Tabare, Gulolo Zero, Tonoru, but a Mazon, Tensame season Peter, and Mutami season with Timbia Barome. Did the Bama, Britain BMRG, Jango Timbia Tabare, that dog goes and Nani Shibi Peter. Britain BMRG, Judy Amya, Elise Beha, February La Dema, Nanda Conacet Piedovi Pipare, Gababo Mayo, Britain Nangaeta Maimago, Nanda Shire BMRG, the Batibare, Kulu Nanda Conacet Pijay Mabeto, when Midazu Nagane Patalu, Megon Tokuini, Megon Tony Rile Shibare, BMRG, Elise Bene Patalu, the Maipina Shene, Britain Piduriga Balu, the Borta Jabadale, Apine, Writer, the Rentanariga. People are at the end ago, a mutami gandaba, did about Makin Putrega Susi Tabare.
There's a path we must choose sometime. Gotta stand up and fight sometime.
How do you not send a funny people like that? Tell you Kamero Saramamia, Josh Bayinji, Neyas and Dwari Dre, Bidi Bimaji to Tiamia, Elizabeth, Tina Yayabu, Sakan Lagera, Kusuino, Joey Nant and Nikunese Pigabi, Bidi the Maimaro, Lunga and Nipound Town Dreamer, Agulu, and Nikunese T, Tina Yaya, Sakan and Gedu, Michiga Budalu, come up my male, Tilu Nanta Shide to Nathan Dashibari, Tajan Bidi Joey Midasu Dragaro, Bimaji Nant and Nikunese Pigaraga, Tujare, the Maimatai to Kupari.
70 years is unprecedented for a British monarch.
Britain and the man, Nepal Connesses, Raberonga, Mamashigabu, Piamaya, Tudu Chacha, the Mine Sanjay, Cholai Dapsebari. To a deathless age, Tina Yaya, Sakangere, Tanguya, Nase, Pilu Nidwiti, Britain will be ambiti Messoye, Nepal Connesses, Dreamer, Bian Larry, Miazi, Chicke Bibabi, Piamazigaro, Kuti, Shinise, Pebari.
Lenin City Tatuga, Pamoka, and a white look, Piotaraba. Bimaji Elizabeth, do you know that Nikonese Gara a train? Kissing a piano leviza, a so gout chini musungu, didn't you need it? A omimi, Jopiana, you pit, Ludin Yabari. Singing can be in a chintonari, San Omine, and ye, a gong song chinchani can get a loo, Nangayima, Bellamu, Kinging Yeti do, Jampi, Jete, Galari Male, Billy, the Sudusi, Shia, Sekoane, Usamu, Bina, you pit, a miaga, the met Pijabari. Bimari Elizabeth Ha, Imajangu, Ma Tujare, Kababoga, Shababa Pogo to Ubalu, the Maipinashi, Hugo Fikerska, Piovari.
The fact that she has presided over changing Britain.
Did they have Bionella Galatasalo, Duha, Dilinin, Yimomone, Paupian, Bionemu Machi, Usamu, Pinanga, Dago, Lurai Tusiga, Tinu, Tinajaba, and Nekunaselon Dido, Tain, Nitai Nibusura, Baduma, Tulo, Lona, Matimau, Damam Hote, Imadango, Tujare, Dumua.
ดาวโกอติมัตปิกုံปิติมาเรบีมาจีติยอกผิดโลทาวลอมมามารามิวมิชิเวยูยูชินชินนี่ไทมีคินเนอีปียงเนลาเรฉินีริโกนาเลลักขันจินตงดูโลตมัยปัญญาชินริกะอติมัตปิเปียวสุจาบาเรดาจองเลปริเดตมัยมาตะชาโตนายแมกองซองรีเนมะจูเวลูอะเมียเยลีซาฉิเกมุโกอฉิงจาจียะทาเรดูผิดบาเร จอมเมมิดาวสุตมัยจองริโกนาเลตะจวนเนตมัยปัญญาชินโรเบิร์ตเลซีกะเล
ဘီမာကြီးနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုပါတယ်။ She's always seen herself as part of a system. အစိပ်ပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါ။ဒီမာကြီးကလည်းအဲ့လိုပုဂ္ဂိုလ်မျိုးပါပဲ။ဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါ။အခု 90ရည်ရုံးမှာလည်းပြည်သူတွေကဒါကိုဂုံယူဆင်နွှဲကြမှာပါ။ တော်ဝင်ပြည်မာကြီးရဲ့ခန္ဓာထယ်ဝမှုသူရဲ့ရက်တည်နေထိုင်မှုနဲ့လေးထားမှုတွေတောင်းပန်မှုအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုဂုဏ်ပြုဆင်နွှဲကြမှာပ
ါပြည်မာကြီးအဲလိဇဘက်အနေနဲ့ကျန်းကျန်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထိနှက်မှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အခြေဆုံးပြင်သစ်ပြင်း14ရောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အခြေဆုံးပြင်မာတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်လက်ရှိမှာတော့ပြင်သစ်လူဝီဘရင်ကနန်းသက်82နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘရင်ဖြစ်ပြီး2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဘရင်ဘူဝီဘောအဗ်ဒူရာဒက်ရှ်ကနန်းသက်190နဲ့126ရက်ရှိပြီးကမ္ဘာဒုတိယနန်းသက်အရှိဆုံးဖြစ်ပါတယ်။ဒါကြောင့်ဘရင်မကြီးအဲလိဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှက်မှာဆက်ရှိနေဖို့ပြောလင့်သူတွေအများပြားရှိနေတယ်လို့ဘရင်မကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ပြည်မကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိခွန်းထုတ်ဝေဖန်မှုတွေကခေတ်အဆက်ဆက်ဆိုသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကတားတော်ကြီးအိန်ရှင်မင်းသားချားလ်စ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်တော်ကြီးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအလျွေမရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့ရဆိုပြီးဆွဆွဲခံရတာရှိသလိုမြင်းတော်မင်းသားဟယ်ရီနဲ့ကျင်ရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆုံးကြည့်ဝေဖန်စရာဖြစ်ရတွေရှိနေတာပါတော်ဝင်မိသားစုနဲ့ပတ်သက်လို့ပြီးခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့တူတူစစ်တမ်းတစ်ခုမှာတော့စစ်တမပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါနဲ့ဒီချိန်ထဲမှာလည်းဘီမကြီးရဲ့နေရာမှာတားတော်အေရှိဆန်ချားလ်စ်မင်းသားအရရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံချင်စားပါဘူး
။ No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခံစားချက်သိရှိပေမဲ့ချားလ်စ်မင်းသားနဲ့ပတ်သက်လို့တော့အငြင်းပွားချက်တချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမက sorry ပါ။လက်မခံပါဘူး
။ I feel like it's more of like
ကျွန်တော်တို့ကတော့ဘယ်လိုပြောရမလဲ။ကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုး၊သူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူး။ဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
း။ဒါနဲ့ဘီမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဖိလစ်ပင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာနဲ့ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေရလို့မြင်တဲ့လူငယ်တချို့လည်းရှိပါတယ်
။ No, I think that there's been a lot of positivity.
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်။ UK ရဲ့ကမ္ဘာနဲ့ခီးသွွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိတယ်လို့တော်ဝင်မိသားစုနဲ့ဆက်ဆက်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး။
I do think people take comfort from the Queen's presence. ဒီမှာကြီးရှိနေတဲ့လူတွေစိတ်ချမ်းသာမှုရစီရဲ့လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းချက်ကိုပို့ပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတည်တည်ငြိမ်ငြိမ်ရပ်တည်ပေးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မင်းဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအရှိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လှုပ်တဲ့နာကိုပဲလှုပ်တဲ့သူပါ။ငိုပြ၊ရီးပြ၊ဒရမာတွေမလှုပ်ဘဲနဲ့ကိုယ်တာဝန်ကိုမငြီးမညူထမ်းရွက်တဲ့သူမျိုးပါ။ဒါကြောင့်လည်းလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ
။ပဝေမိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမိကုံထုတ်မှုတွေရှိရင်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေသေးတယ်လို့ပြောရမှာပ
ါ I support the monarchy
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်ကျွန်တော်အသက်အရွယ်နဲ့ဒီအချိန်တွေမှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်လက်ရှိမှာယော့ခ်နေသားမင်းသားအန်ဒရူးနဲ့ပတ်သက်တဲ့ပြဿနာတွေမင်းသားဟယ်ရီနဲ့မေဂန်တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ
်အသက်80အရွယ်ဘာမင်ဟမ်မြို့သားဘရိုမီဂျွန်းစ်ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတူဖြစ်တဲ့ရစ်ချတ်ဘရာဒါတန်ကလည်းပြမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတယ်လို့ပြောပါတ
ယ်
အချင်းကခမဲတော်ရဲ့အရိုက်ရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခုချားလ်စ်မင်းသားကဘီမကြီးရဲ့အရိုက်ရာကိုဆက်ခံရမှာပါ အဲ့လိုဆက်ခါမဲ့ချင်းသူအသက်ရှင်လျက်ဆက်ရှိနေမှာဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းတန်နှစ်90ပြည့်သွားတဲ့ဘုရင်မကြီးအဲလီဇဘက်အတွက်ဂုဏ်ပြုအခမ်းအနားတွေကိုဒီနှစ်ဇွန်လထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘုရင်မကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်ဒီလိုပြင်ဆင်နေကြသူတွေထဲမှာဝင်းဆိုင်အန်တန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူး World Comfort လည်းပါပါတယ်
Obviously it's not just in Windsor it's a national
ဒီကြတာကတော့ဒါကဝင်းဆိုင်နယ်တော်တစ်ခုထဲနဲ့ဆိုင်တဲ့အခမ်းအနားမဟုတ်ပါဘူးဝင်းစာအဓိကကြတာမှန်ပါတယ်ဒါပေမဲ့ဒီခန်းနာကတနင်္ဂနွေလုံးဒနသဟာရပြည်တော်အလုံးနဲ့ဆိုင်ပါတယ်လာမယ့်နေပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပ
ါနန်းတန်မြင့်90အတိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းပြည်မကြီးအတွက်အချိန်မှန်ခန်းနာတရက်ကိုအင်ရှေ့မင်းသားချားလ်စ်ကဦးဆောင်ကျင်းပခဲ့ပါတယ်ပီတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကြီးရပုဂ္ဂိုလ်တွေဘာသာရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးဘီယမကြီးရဲ့အများကျူဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါစေ။နန်းသက်ည90ကိုအောင်အောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဘီယမကြီးအဲလီဇဘက်ကိုတော့ပီတိန်ပြည်သူအများပြားကကြည်ညိုလေးစားအားထားနေကြသေးဖြစ်တဲ့ဆရာတင်ပြရေးဒီတွင်တဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝယ်ပြပါရှင်။ကျွန်မဒီလိုပြပါရှင
်။အမျိုးသမီးကဏ္ဍကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်။ဒီတစ်ပတ်မှာတော့နယူးယောက်ချိုင်းနာတောင်းမှာလုံခြုံရေးတွန်းမြင့်ပေးဖို့တောင်းဆိုတာမြောက်ကယ်ရိုလိုင်းနားပြည်နယ်မှာလူပြူလူမဲဖျားကြောင်းနေအတူတူပူပေါင်းတာဒါအပြင်စီးပွားရေးလုပ်ငန်းတချို့မှာအလုတ်ချိန်တစ်ပတ်ကို၄ရက်သာတတ်မှတ်တော့တာစတာတွေကိုအခုတစ်ပတ်သုဒ္ဓဆောင်နဲ့အမေရိကန်အစီအစဉ်မှာကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ညောင်ချိုင်းနာတောင်မှနေထိုင်တဲ့အမျိုးသမီးတူဦးကြာသေးခင်ရပိုင်းအတွင်းကအသက်ခံခဲ့ရပြီးတဲ့နောက်ရက်ွက်အတွင်းနေထိုင်သူတွေလုံခြုံရေးအတွက်တာဝန်ရှိသူတွေအေးထားဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုကြတာပါကိုဗစ်ကရောဂါစဖြစ်ကလေးကအာရှຫນွေဘွားတွေအတွက်အနေများလာတာဖြစ်ပြီးအခုကချိုင်းနာတောင်ရဲ့မှာအိမ်ယာမဲတွေအတွက်ဂေဟာထပ်မံဆောက်လုပ်မှာကိုစိုးရိမ်နေကြပါတယ်ညောင်မြူကန်ဂျက်ကီဝေါင်းက
We don't oppose a shelter, but this is not like fairly
just... New York မျိုးအနေနဲ့အင်ဂျင်ယာမဲတွေကိုညီသူညီမျှကူညီသင့်ပါတယ်။အားလုံးကိုမျှပြီးနေရာချပေးဖို့လည်းတောင်းဆိုပါတယ်။အကုန်လုံးကိုဒီ China Town မှာလာထားတာမျိုးကတော့မတရားပါဘူး
။အသက်35နှစ်အရွယ် Christina Yunali ဟာသူ့အခန်းအတွင်းကရေချိုးကန်ထဲမှာဓာတ်ထိုးခံရတဲ့ဒဏ်ရာတွေနဲ့တေဆုံးခဲ့ပါတယ်။အဆောက်အုံတွင်းကလွန်ကျော်ရေးကင်မရာမှာတော့လီနေထိုင်ရာ6ထက်အထိလူမဲတဦးကနောက်ကနေလိုက်ပါလာတာကိုတွေ့ရပါတယ်။နယူးယောက်ရဲ့အရာရှိ Max Tolentino က
My message to this community and any other community that we serve
ဒီရက်ကွယ်မှာပို့ပြီးတော့အန္တရာယ်များတဲ့အနေအထားမျိုးမှာရှိနေတာပါ။ကျွန်တော်သတိပေးလိုတာကကျွန်တော်တို့တာဝန်ကြားတဲ့ဒီရက်ကွယ်မှာရောတခြားသူတွေအနေနဲ့ရောကိုဗစ်နာပတ်ဝန်းကျင်မှာဘာတွေဖြစ်နေလဲဆိုတာကိုအမြဲတမ်းသတိထားဖို့ပါ။အိမ်ကနေထွက်တဲ့အခါမှာလေကိုရောက်တဲ့နေရာကိုနောက်မှာဘသူပါလာတယ်လဲဆိုတာမျိုးသတိရှိနေသင့်ပါလေ
အသက်25နှစ်အရွယ် Esmet Nash ကိုရဲကလူသတ်မှုဖောက်ထွင်းဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်လီအခန်းကနေအော်ဟစ်တန်တွေကြားရာကနေဘေးပတ်ဝန်းကျင်ကရဲကိုဖုံးဆက်အကြောင်းကြားခဲ့တာပါ China Town မှာနေထိုင်သူ Tom Low က
And it reminds me of those 80s like during like the rough
Tokyo Shisei ဝင်းကျင်လောက်တုန်းက New York မှာအင်မတန်ဆိုးရွားခဲ့တဲ့အခြေအနေမျိုးကိုပြန်ပြီးအမှတ်ရစီပါလေ။ဒါကြောင့်ကာလတော်ကြာကြာကတည်းကကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်အခဲကိုတာဝန်ရှိသူတွေအနေနဲ့သတိထားမိလာအောင်ဒီနေ့အင်အားပြောင်းပွဲမှာလာပူပေါင်းတာပါ
။ရဲကတော့အခုခါမှာအမုန်းတရားအခြေခံတက်ပြတ်တာမျိုးဟုတ်မဟုတ်စုံစမ်းနေပေမဲ့လည်းအာရှຫນွေဘွားတွေအတွက်အတူရက်တီသွားမှဖြစ်ကြောင်းပြောပါရယ်။အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားတွေအပေါ်အမုန်းတရားအခြေခံကိုတိလက်ရောက်ကျူးလွန်မှုတွေဇက်တိုက်ဆိုသလိုဖြစ်နေရကနေနောက်ထပ်အခုလိုတက်ပြတ်ခံရတာပါယထာဘူရာမှာကိုတိလက်ရောက်ကျူးလွန်ခံရဘူးသူဆူဇန်လီးက
I'm at the point where I can't take it anymore
။ဒီနေ့လုံးဝသီးမခံနိုင်တဲ့အနေအထားကိုရောက်နေပါပြီ။နောက်ထပ်အဆက်တွေဘဝတွေမဆုံးရှုံးရအောင်တာဝန်ရှိသူတွေအနေနဲ့ဒီလိုအခြေအနေတွေကိုလက်ထွေကျကျထိရောက်ရောက်ဖြေရှင်းသင့်နေပါပြီ။လူသက်တွေအများကြီးလည်းပြီးဆက်ခဲ့ရပါပြီ။ကျမတို့ကကုလူမှုအတိုင်းအဝန်အတွင်းမှာပျော်ပွဲရှင်ပွဲတွေလုပ်နေရမယ့်အစားမိထုံးဆူတောင်းပွဲတွေပဲကျင်းပနေရပါတယ်
နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးနဲ့နယူးယောက်မြို့တော်ဝန်တို့ကလည်းအာရှနယ်ဘွားတွေအပေါ်ကျူးလွန်မှုတွေကိုရှုတ်ချကြောင်းပြောပါရဲမကြသေးခင်သတင်းပတ်ပိုင်းကလည်းနယူးယောက်တိုင်းစကွဲဘူရာမှာယထာဆောင်နေသူအာရှနယ်ဘွားအမျိုးသမီးတဦးကိုလူမဲတဦးကယထာလမ်းပေါ်တွန်းချရာကနေကွယ်လွန်သွားပါရယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကြော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကန်နပိုလီမြို့ကဖခင်ကျောင်းမှာတော့လူပြည်လူမဲအတူဖခင်ကျောင်းတက်နေပါပြီ။ခိုလိုမြာချာ့ချ်ဖခင်ကျောင်းမှာဝတ်ပြုသူတူဖြစ်တဲ့ Try Savage က
I did not even go to a mosque.
လူမျိုးပေါင်းစုံနဲ့ဖခင်ကျောင်းကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး။များသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းသာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတင်သူတွေရှိပေမဲ့လည်းအမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခိုလိုရဖျားကြောင်းမှာဝတ်ပြုသူတူဖြစ်တဲ့ဂျိုနသန်ဒန်နီယယ်ကပြောပါတယ်
I believe overall the average American does want.
ရှင်ဝင်ရပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါတယ်။ခွဲခြားဆက်ဆံခြင်းနဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါတယ
်။ Kamala Harris နဲ့ Donald Trump လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်တီးမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာကြောင့်အာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါတယ်။ခိုလုံရဖျားကြောင်းမှာဝိပည့်သူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါရယ်
။ Some people you know they may not say it out of their mouth but they
ဘုဘုနေပြောပြရစီချူရီကဗဇက်ကထုတ်မပြောပေမဲ့လည်းမင်းဟာကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပစ်ထားပြီးလူပြူတွေကြီးဆိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လည်းရင်းကုန်နှောက်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတည်းဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပါ
မွန်ဂီယာကိုဘေးဖြစ်ပြီးတော့ဘုရားသခင်ရဲ့သားသမီးတွေအဖြစ်ငြိမ်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝိုင်းနှစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်အခုဆိုရင်ဘုရားကျောင်းအတူတက်နေကြပါပြီ။ခိုလုံရဘုရားကျောင်းတိတ်ခါတော်ရဆရာ James Stewart က
And for us a part of our purpose is
ဒီလိုဟာရှင်တွေနေထိုင်ပြခဲ့တာနှိစီလာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံတည်ပြန့်စွာနေထိုင်ခဲ့ကြတာဒီကိုနမူနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါ။ဒီရွယ်ချက်ကောင်းတဲ့ပုံနိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
အတိတ်ကနာကျင်စရာဖြစ်ရဆိုးတွေကိုပြန်မနှိုးဆွမိဖို့လဲသတိထားဖို့လိုကြောင်းတိတ်ခါရောရဆရာအဗ်ဒူနော့ခ်စ်ကအခုလိုပြောပါတယ
် You know faith in the African American community
ဒီလိုဝင်နေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်လူမျိုးပေါင်းစုံနဲ့အတူဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ဒုက္ကံခဲ့ရတဲ့ဘွားတွေကိုမေ့ဖြစ်ပြီးရည်လူရှုမထားပါနဲ့လို့ပြောချင်ပါတယ်
ခိုလုံရဘုရားကျောင်းမှာခရီးရန်ကျန်းစာလေ့လာကြသလိုနာမတမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆူတောင်းပေးတာနဲ့တင်းငွေတွေရောက်တိုင်းပုံမှန်ဝတ်ပြုဆူတောင်းကြပါရစေခင်ဗျာဝါရှင်တန်ပြည်နယ်စီအက်ထဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါဘုတ်ကုမ္ပဏီလုပ်ငန်းတွေ့ချက်ရေးဌာနအကြီးအကဲဆေရာရီကတင်းနှင်းရင်းလေးရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်သောကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုယ့်ဘာသာနဲ့ခေါင်းနဲ့ဘာပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်တော့ရလုံးနားလိုက်ရရင်အလုပ်လေးရလုပ်တဲ့အခါမှာကုံဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလေပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီကုမ္ပဏီ software engineer ဆေရာယန်းက၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ်
It's like coming back on Monday I definitely feel like a lot more refreshed
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါတယ်လေရပဲနားရရင်တော့အားလည်းရကအကုန်မြန်လို့ပြီးသုံးရနားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်ဝင်နေပြရှာရတာလည်းပိုလွယ်ပါတယ်ကျမကို LinkedIn Facebook နဲ့အခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
်ယူရောပနိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်တက်နေပါတယ်မနစ်ကစပိန်မှာ၃နှစ်စံတက်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50ကူဆွဲခဲ့ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပါရမယ်ခင်ဗျာ
ဒီတစ်ပတ်တော့
မြန်မာနိုင်ငံမှာမြေရှားတပ်တူကိုဘယ်လိုတူးဖော်နေလဲဆိုတာကိုဓာတ်တူရှာဖွေရင်းနဲ့တူးဖော်ရေးပညာရှင်ဦးဆောင်အောင်ကိုနေနဲ့တင်ပြပေးပါမယ
်မြန်မာနိုင်ငံမှာဖြစ်တဲ့ပံဝါဒေတာပေါ့နော်မြေရှားတပ်တူထောက်တဲ့ပုံစံနဲ့ရှင်းပြပေးပါဆရာဘယ်လိုပုံစံနဲ့ထောက်ပါမလဲ
သူကပံဝါမှာတော့ဒီပင်းရင်ဆိုင်အနေနဲ့ဟိုတူးနေတာညားတယ်ဒါမျိုးပင်းရင်ဆိုင်ကိုတူးမယ်ဆိုရင်ဒီပရမတော့သူကတတူဆိုင်ရှိတဲ့ area ရဲ့ရေပေါ်မြောက်ရေစစ်စင်းပုံဝင်နေထားတဲ့ဒီ hydrogeologic structure ပေါ့နောက်တစ်ခုက dry pattern တွေကျောက်တွေရဲ့ edge စနေတွေကိုလေ့လာရမယ် dry pattern တွေနောက်ပြီးရင်ဒီတတူဆိုင်ရဲ့ဒီနေပုံဝင်နေပရမလေ့လာဖို့လိုတယ်အဲဒါပြီးမှတော့မှလိုအပ်တယ်လို့ drill hole တွေတူးတယ်လိုအပ်သူဆိုင်ကျင်းတွေတူးဖို့မယ်ตุ๊บพอพี่รู้อ้าวมาเยมิซိမ့်နိုင်တယ်ကံနေကွန်ကရစ်ကံလိုမျိုးကိုကံဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကြီးအလုံးပြင်ဆင်ပြီးမှတော့မှအမိုနီယံဆัลဖိတ်ဟိုသူကခေအားနဲ့ပန်းထည့်လိုက်တော့အဲဒီတွင်းနေတယ်ပေါ့နော်ဒီအမိုနီယံဆัลဖိတ်တွေကဒီအထက်မှာရှိတဲ့ဟိုဇာတူးတွေကိုတွားပြီးသူကလီရှင်လုပ်တယ
်ဖြော်ထုတ်
တွားပြီးအစားပြီးရင်ပျော်ပျော်ပုံဝင်နေတာပေါ့ပြောင်းနေတယ်ပြီးရင်ဒီအငြင်းကြီးတွေသူကဟိုဖယ်ထုတ်ပြီးတယ်ဒီကနေပြီးရင်ဒီကမ်ပီတာရယ်စားပြီးရင်သူကသူအဆက်ဆက်နဲ့စောပိုင်းလှုပ်ဟတဲ့ကံတွေတက်ကိုသူကသူဟိုစီးဝင်ကြတော့စီးဝင်စီးဝင်နေတဖြည်းဖြည်းနဲ့သားစင်နဲ့မြေရှော့ပျော်ရည်တွေကရရှိတာတော့အဲနောက်ဆုံးမှကြရင်တော့မြေရှော့ပြီးွားပျော်ရည်တွေဆဲရောက်လာတယ်အဲဒီပြီးွားပျော်ရည်တွေဆဲရောက်လာတဲ့အချိန်မှာရရတော့ဒါကနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်အောက်ဆာလိအက်ဆဲကိုသုံးပြီးရင်ဒီထဲကိုထည့်ပြီးရင်သူကမြေရှာဒီအရည်ကနေပြီးခဲစီတာကိုမြေရှာအခဲလေးတွေဟိုဖြစ်စီတယ်ဒီလွယ်ရအောင်ပစိပတိတ်ဒီအခဲလေးတွေကိုရရှိလာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအောင်ဟုတ်ဆိုင်ကိုရရှိပြီဖြစ်တယ
်အဲ့လို
ဒီနေပဲထုတ်တယ်ဒီနေ့ကဘလော့ကီရီကော်ဗာဖြစ်ဆိုတော့90% ရီကော်ဗာဖြစ်တယ်90ရာခိုင်နှုန်းအကျော်တိဒီဓာတ်တူဖိုင်းယူနိုင်တာပေါ့နော်ဒါကသူတို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့ညီရှာမိုင်းတွေကဒီမက်သာကိုပဲသုံးတယ
်ဟုတ်ကဲ့
ဒီမက်သာတော့အင်္ဂလိပ်လိုပြောတော့ inside to leaching method ပေါ့နော်ဒီအောင်နဲ့အသုံးပြုဆိုထုတ်နေကြတယ်ဟုတ
်ကဲ့ဒီပံဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန်ဒီရှိတဲ့ဓာတ်ပစ္စည်းတွေတုံးပြီးတော့ဖြော်ထုတ်ပြီးတော့မှညီရှာတက်တူရဖို့အတွက်တန့်စံဆိုတော့ဆရာအဲ့ဒီဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
ဟုတ်ကဲ့ပဝန်းကျင်ဖြစ်စီးမှုတော့တော်တော်ကိုဖြစ်စေတယ်ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတန်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေကဒီညီရှာကိုသူလိုတဲ့တူကြတာပေါ့နော်တရားမဝင်ပဲတူကြတယ်သူကြရင်အနေနဲ့2010ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ကိုပြည့်စည်ရတော့ပေါင်းဝင်တော်တော်ပြည့်စည်တော့တရုတ်ဆွေအနေနဲ့2010မှာကြာပြီးပြင်လာရဲ့ပြင်ပြန်တော့ဟိုမှာလုံးနေတဲ့တရုတ်ညီရှာလုံးတဲ့သူတွေကကျွန်တော်တို့နေစားကိုဖျက်ပြီးရင်ပေါင်းဝင်တဲ့လူဝင်ရောက်ပြီးခိုးထုတ်လိုက်တော့အခိုးထုတ်လိုက်တဲ့အချိန်မှာဘာမှမကြောက်ဒီပေါင်းဝင်နားမှာရှိတဲ့သူတို့လုံးတဲ့လုံးခွဲနားမှာရှိတဲ့ပြည်ရောကြီးဆယ်လောက်မှရှိတဲ့ဒီမြောင်စိတ်ဆန်းတွေကိုဒီရေးရတော့တော်တော်ပြည့်စည်သွားတယ်အခုချိန်မှာတော့ဒီဖန်ဝါဒေတာဒီမြေရှားလုပ်တဲ့ဝန်ကျင်တစ်ချောင်းမှာဒီတဲ့ရေဝေရေလက်တွေကအတော်ပြည့်စည်နေပြီလို့ဒီကချင်ပတ်ဝန်းကျင်ထိန်းသိမ်းရေးခေါ်တာဆိုတော့တယ်ဟိုပတ်ဝန်းကျင်ထိခိုက်တော့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျေပြန့်လဲထင်တယ်ဆရာကျေပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတက်တူတွေရဲ့ဒီအစိတ်ကြီးဓာတ်ပစ္စည်းတွေပြန့်နှံ့တော့တော်တော်နေရာကျနေပြီပေါ့နော်ဆရာအခုချိန်လောက်ဆို
ဒီကောင်းဝင်ကျထွေးသွင်းရေးအဖွဲ့ကပြောတော့အတော်ပစ္စည်းတော့တယ်လို့ပြောတယ်တော်တော်မိတ်ဆွေတွေကြီးကကြားရတယ်ဟုတ်တယ်ရေတွေကသုံးလုံးမြောက်အောင်ဖြစ်တော့တော့ဒီကောင်းဝင်ကျီမှာရှိတဲ့ဒီချောင်းရေတွေကသုံးလုံးမြောက်ဒါ poison နေကြီးပဲထင်းရင်အရေးပေါ်မှာတည်းရေပေါ်မှာဟုတ်ဖြစ်တော့ skin disease
ဟုတ်ကဲ့ဆက်ဆိုတော့ဓာတ်မျိုးပေါ့နော်ကောင်းဝင်ကျထိကျပစ္စည်းနေရာတွေကိုဘယ်လိုတားဆီးနိုင်မယ်ခင်ဗျာလဲဆရာ
အစိုးရအနေနဲ့ပဲတောင်းပန်ယူလုပ်ရမှာပဲလေအစိုးရအနေနဲ့အခုဓာတ်တူထလုံးလုံးနဲ့ပတ်သက်ပြီးရောင်မယ်ကောင်းရှိတဲ့ အစင်းလာရှိတဲ့ mining company တွေကို license လုပ်ပါမယ်လို့ထောက်ပြပြီးရင်သူတို့ထောက်လုံးစီတော့အကောင့်ဆုံးပဲပြီးရင်တော့သူတို့စာချုပ်ပါစီကန်တိုက်လုံးလုံးဆိုတော့ကျွန်တော်တို့ဆိုင်ရအတူတူရင်ဌာနတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေအနိကခြေလုံးအနိကကြည့်ချာနေလို့လို့ဆိုတော့အဲ့လိုမျိုးလုပ်နိုင်မယ်ဆိုရင်တော့အခုထည့်အများကြီးပြည်စည်းတာတက်တာမယ်လို့မှာတော့သိချာပဲ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြေရှားကတ္တုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆော့ဆော့ပြောလို့ဆိုလို့ရှိရင်တရုတ်နိုင်ငံဘက်ကလာပြီးတော့ဒူးပေါ်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်ဒါကြလို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြေရှားကတ္တုကိုတူးချင်တယ်ပေါ်ချင်တယ်ဆိုလို့ရှိရင်လုပ်လို့ရပါသလားရှင
်လုပ်မယ်ဆိုရင်တော့လုပ်လို့ရတာပေါ့လုပ်ဖို့တွေးလို့လုပ်ခွေးပါမေးရောက်ဖို့လိုတယ်လေခေါ်တော့ဟိုမရတော့ခုတ်လုံးနေကြတော့ခုတ်လို့တော့ပုံပစ္စည်းတော့လုံးလို့ရပါတယ်မရရမျိုးဒီကီမီကယ်တွေပဲတော့တော့လိုအပ်တော့ဒီအဓိကတော့ဒီအမိုနီယမ်ဆัลဖေးရဲ့နော်သူကလေ့ရှင်းလုပ်တွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးကြီးဝပျော်ရည်ထဲမှာမြန်မြန်ခဲအောင်ခဲလို့အောင်တွေ့ရတော့ဒီအမိုနီယမ်ကာဗွန်နိတ်ဒီပေါင်းလို့တော့ဒီစောပိုင်းရတော့ဗမာတွေတဲ့ကဒီမြေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေရတော့ဟိုလွယ်စွကျွေတိုက်ပြုတ်လို့ကလစ်တိုင်မျိုးလို့ဖြစ် secondary တွေပေါ့အဲ့ဒါတွေမှာကြာပေါ်မြေရလဲပြောတော့ဒီလက်ထရစ်လို့ကလစ်လို့လို့တော့ဘဲဟိုးတွေနဲ့ကုတ်ပြီးဟို tracker တွေနဲ့တင်ပြီးတရားဝဲလဲဒီတော့ကိုွဲတယ်နောက်ပိုင်းမှာကျတော့ဒီလိုမျိုးပဲတော့ဓာတ်စင်ပြီးမှဟိုပဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တရုတ်တရားဒီလိုမျိုးမယူတော့ဆိုလိုပဲတင်ပေးတာပေါ့ဒီလေချင်းလောက်တော့ဒီကမ်ပီကနေနေလောက်ကနေလောက်သူပြအဲ့နဲ့ဗမာတွေကတော့လုံပြီးသူတို့ရောင်းတော့
ဘူမိပညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတက်တူအလားအလာနဲ့ဒီတက်တူဘယ်လောက်အေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားတော်တာကဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုလည်းဒေါခင်မျိုးသက်ကပဲဆက်ပြောပြပေးပါအောင်မယ
်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတောက်ကြနေမှာရုရှားကာကွယ်ရေးဝန်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးယူကရိန်းပြဿနာအတွက်စစ်ချိန်လျှော့ချဖို့တောင်းဆိုခဲ့တယ်လို့ပန်တဂန်စစ်ဌာနချုပ်ကပြောပါတယ်ရုရှားတို့အနေနဲ့ယူကရိန်းဝန်ကျင်မှာချထားတဲ့တပ်တွေကိုမိခင်တပ်တွေစီပြန်လွှတ်ပြီးတန်တမာရေးရဖြည့်ရှားတဲ့နည်းလမ်းနဲ့စစ်ရှင်လျှော့ချဖို့အတွက်ဝန်ကြီးအော်စတန်ကတောင်းဆိုခဲ့ကြောင်းတန်တဂန်ပြောခွင့်ရဂျွန်ကာဗီကပြောဆိုပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ထူးချောင်မယ်ဆိုရင်ဥရောပဒေသတွင်ကြီးမားတဲ့ဘေးဒုက္ခနဲ့ကြုံလာရနိုင်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဂျာမနီနိုင်ငံမြူနိခ်မှာကျင်းပတဲ့လုံခြုံရေးညီလာခံမှာတရိပ်ပေးလိုက်ပါတယ်။နိုင်ငံတော်အတိုင်းအမြံဒေါ်ဆန်းစုကြည်ကိုအောက်ရီလိုက်စားမှုဆွဲချက်နဲ့ဆွဲဆိုထားတဲ့အမှုတွေကရဟတ်ရင်ငှားရမှုနဲ့ပတ်သက်ပြီးဆွဲချက်၅ခုတွေကနှစ်ခုကိုတောက်ကြံလေးကစစ်ဆေးခဲ့ကြောင်းတရားခွင်နဲ့နှိစက်သူတွေကပြောပါရယ်လုံလုံးဆယ်မှာဒေါ်ဆန်းစုကြည်ဟာအမှုပေါင်း၅ခုအတွက်ထောင်ဒဏ်၆နှစ်အကြမ်းခံထားရပြီးနောက်ထပ်အောက်ရီမှု၁၇ခုနိုင်ငံတော်လျှို့ဝှက်ချက်မှုတစ်ခုနဲ့ဆက်လက်တရားရင်ဆိုင်နေရတာဖြစ်ပါတယ်
တရင်ချင်းကျုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပတ်တန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရမှုအဖြစ်နဲ့ကတော့ကုညာဝဲအောင်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းအင်ဂျင်နီယာကဂျင်မီကုခ်ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကဇူဘယ်အယ်တာယက်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့စနေနေ့မနေ့ပတ်တန်လွင်စီစဉ်တွေလည်းဒီမှာဒီမှာပြီးဆုံးပါပြီ VOEO ကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်များလည်းဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့စီစဉ်မှုအဖြစ်တာဝန်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.